နိုင်ငံမှာဆိုးရွားပြောင်းလဲတဲ့အတူစီးပွားရေးမူဝါဒတွေကိုလည်းပြင်ဆင်လာရတာကခီးသွွားလုပ်ငန်းမှာတိတိတတ်တာတိုးတက်မှုတွေရှိလာခဲ့တယ်လို့ရှေ့မှာလည်းအလားအလာကောင်းတွေမြင်နေရပြီလို့ခီးသွွားလုပ်ငန်းရှင်တိုင်ဝိုင်းကခန့်မှန်းနေကြပါတယ်။သူတစ်ဖြစ်ကတော့မကြသေးရင်ကပဲကုံဆုံးသွားတဲ့2011ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့နောက်အနောက်နိုင်ငံတွေနဲ့အဆက်ဆံတွေပိုများလာနေတာမို့အရင်လိုအထူးကျန်နိုင်ငံဖြစ်ကနေလွတ်မြောက်လာပြီးခီးသွွားတွေလည်းတိုးလာနိုင်တယ်လို့ယုံကြည်နေကြတာပါ။မြန်မာနိုင်ငံကခီးသွွားလုပ်ငန်းရှင်တူဦးဖြစ်တဲ့ဦးဖြိုးဝေရာဇာကတော့ပြီးခဲ့တဲ့နှစ်ထဲခီးသွွားလုပ်ငန်းဟာဆယ်နှစ်အတွင်းအမြင့်ဆုံးရောက်ခဲ့တဲ့အထိတိုးလာခဲ့တယ်လို့ရှေ့မှာလည်းဖွံ့ဖြိုးလာမယ့်အလားအလာတွေမြင်နေရပြီလို့ပြောပါတယ
်။အစိုးရတက်လာပြီးနောက်ပိုင်းဆိုတော့ April လစပြီးတက်လာတာပေါ့နော်။ကျွန်တော်အခု January လထိခီးသွွားဧည့်သည် arrival number တော့တော်လေးတက်လာပါတယ်။မနစ်ကနဲ့ရှင်းမယ်ဆိုတော့30ကနေ35ရာခိုင်နှုန်းကြားလောက်မှာရှိပါတယ်။ကျွန်တော်တို့ပြောရမယ်ဆို1996ခုနှစ်ရတယ်ပြီးတော့အခုကာလအတွင်းမှာခီးသွွားလုပ်ငန်းတက်လိုက်ကြလိုက်နေတဲ့အချိန်ကြီးရရပုံမှာမူတည်ပြီးဖြစ်ခဲ့ပါတယ်။ကျွန်တော်မှတ်မိလောက်ပြောရတော့2006 2009ခီးသွွားနှစ်မှာတော်တော်လေး arrival တက်ခဲ့ပါတယ်။ဒါပေမဲ့အခုဒီနှစ်တက်တဲ့အရေအတွက်နဲ့ရှင်းကြည့်မယ်ဆိုတော့ဒီနှစ်ကတော့လွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာအမြင့်ဆုံးအချိန်ကြီးရောက်တယ်လို့ပြောလို့ရပါတယ်။ဒီနိုင်ငံရေးပွင့်လင်းလာမှုနောက်တစ်ခါအစိုးရတည်းရဲ့ရှင်သုံးတဲ့မူဝါဒတွေနောက်နိုင်ငံတကာကနေပြီးမြန်မာနိုင်ငံပေါ်မြင်တဲ့အမြင်ကြောင်းလဲလာမှုဒါတွေပေါ်မှာမူတည်ပြီးတော့တိုးတက်လာတယ်လို့ကျွန်တော်ပြောလို့ရပါတယ်။
ပြည်ကနေကဆလို့မြန်မာနိုင်ငံကဟိုတယ်တွေမှာဆိုရင်လဲကျူတင်စီးရင်ပေးသွင်းငှားရမ်းထားသူတွေနဲ့ပြည်နေတယ်လို့ပြပကရင်းနှီးမြှုပ်နှံလူသူတွေလဲခီးသွွားလုပ်ငန်းမှာစိတ်ဝင်တစားဝင်ရောက်လုက္ကင်လာတာတွေတွေ့နေရပြီလို့လဲသူကပြောပါတယ်ပစိဖိတ်အာရှခီးသွွားလုပ်ငန်းအသင်းပါတာရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စစ်တမ်းအရဆိုရင်တော့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာအရှိတောင်အာရှဒေသကိုပြပကခီးသွွားလာမှုတွေကြီးထွားလာတဲ့အထက်အများဆုံးဖြစ်နေမြန်မာနိုင်ငံက25ရာခိုင်နှုန်းထိပိုတိုးလာတဲ့အကြောင်းဖော်ပြထားတာပါမြန်မာနိုင်ငံပါဝင်အာရှဒေသမှာမကြသေးခင်နှစ်တွေအတွင်းသဘာဝကပ်ဘေးတံတွေကျုံခဲ့ရတာမို့ခီးသွွားလုပ်ငန်းအပေါ်အကျိုးဆက်တွေလည်းရှိခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းကမ္ဘာတဝန်းကခီးသွွားတွေရဲ့စူးစမ်းလူစိတ်တွေကရော့မသွားတာမို့ကမ္ဘာလေခီးသွွားလုပ်ငန်းကတော့အားကောင်းနေသေးပဲလို့ပါတာရဲ့အမှုဆောင်အရာရှိချုပ်မာတင်ခရစ်ကပြောပါတယ်
Despite all of that, our numbers show through to October, there's been a 17% growth throughout the Asia region in travel and tourism.
ဒီလိုအခြေအနေတွေနဲ့ကြုံခဲ့ရတယ်ဆိုပေမဲ့လည်းကျွန်တော်တို့ရဲ့ကိန်းဂဏန်းတွေအရအာရှတလွားကမ္ဘာလိုက်ခီးသွွားလုပ်ငန်းဟာပြီးခဲ့တဲ့အောက်တိုဘာလအထိဆိုရင်18ရာခိုင်နှုန်းအထိရှိပါတယ်။ဒါကြောင့်လည်းတခြားနိုင်ငံတွေနဲ့ဒီနိုင်ငံတွေကလူတွေရဲ့အတွေ့အကြုံတွေကိုမြင်ချင်းတွေ့ချင်းစူးစမ်းလို့စိတ်တွေကြီးမားနေသမျှခီးသွွားလုပ်ငန်းမှာအလားအလာကောင်းတွေတိုးလာလိမ့်မယ်လို့ကျွန်တော်ကတော့အကောင်းဘက်ကမြင်ပါတယ
်။တခြားတိုင်းပြည်တွေကမတူကွဲပြားတဲ့ယဉ်ကျေးမှုတွေသဘာဝတွေကိုမျက်မြင်ကိုတွေ့သိလို့သူတွေစူးစမ်းလို့သူတွေအတွက်ကတော့မြန်မာနိုင်ငံဟာစိတ်ဝင်စားစရာတိုင်းပြည်တစ်ခုဖြစ်နေရတာအထင်ရှားပါ။ခီးသွွားလမ်းညွှန်လုပ်ငန်းတစ်ခုဖြစ်တဲ့ Lonely Planet ကဒီနှစ်ထဲခီးသွွားဖို့အကောင်းဆုံးဆယ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုဒုတိယနေရာမှာရွေးချယ်စီးရင်သွင်းထားတဲ့အထိဖြစ်ပါတယ်။The New York Times သတင်းစာကဆိုရင်လဲ2012ခုနှစ်မှာကမ္ဘာတဝန်းခရီးသွားရမယ့်နေရာ45ခုထဲမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းဖော်ပြထားတာပါအထူးချန်ဖြစ်ခဲ့ရတဲ့တိုင်းပြည်တစ်ခုဖြစ်ခရီးသွားတွေကြောင့်အပြည့်အစည်အယိုယိုမရှိတဲ့ယဉ်ကျေးမှုတွေပတ်ဝန်းကျင်တွေဟာလဲကမ္ဘာလဲခရီးသွားလုပ်ငန်းလုပ်ဖို့ရေကန်မြေကန်ကောင်းတွေဖြစ်လိမ့်မယ်လို့လဲပြောပါတယ်ပုဂံလိုယဉ်ကျေးမှုအမွေနဲ့လက်ရာတွေအင်းလေးငပလီစတဲ့တဘာဝအလှတွေဟာခီးသွွားတွေကိုဆွဲဆောင်နိုင်မဲ့ထူးရတဲ့အရင်းမြစ်တွေလို့လဲမှတ်ချက်ပေးထားတာပါပြီးခဲ့တဲ့နှစ်ထဲပကံမှာကျင်းပခဲ့တဲ့မဟာမဲခေါင်ဒေသခွဲခီးသွွားလုပ်ငန်းအစည်းအဝေးမှာပါဝင်တက်ရောက်ခဲ့တဲ့ပစိဖိတ်အာရှခီးသွွားလုပ်ငန်းအသင်းပါတာရဲ့အမှုဆောင်အရာရှိချုပ်မာတင်ခရစ်ကတော့လက်တလောဒေသရင်းနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံဟာကမ္ဘာလဲခီးသွွားလုပ်ငန်းမှာနှိမ့်ချနေစေဖြစ်ပေမဲ့အခွင့်အလမ်းတွေရှိနေတာမို့အရယူတတ်ဖို့လိုမယ်လို့ပြောပါတယ်
Thailand this year will receive over 16 million foreign tourists and Myanmar will only receive 300,000.
ဒီကနေ့နေ့ထဲမှာထိုင်းနိုင်ငံဟာနိုင်ငံခြားခီးသွွားပေါင်း16တန်းကျော်ကျော်လောက်ရှိမှာဖြစ်ပေမဲ့လေမြန်မာနိုင်ငံကတော့လူဦးရေရောနိုင်ငံအရွယ်အစားရောမတိမ်မရင်းလောက်ပဲရှိတာတော့မှခီးသွွားရေအတွက်က3သိန်းလောက်ပဲရှိပါလိမ့်မယ်။ဒါကြောင့်လေအခွင့်အလမ်းတွေဘယ်လောက်အတိုင်းအတာထိရှိနေတယ်ဆိုတာထင်ရှားပါတယ်။
ဒါပေမဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးဖို့ဆိုတဲ့နေရာမှာတိုင်းပြည်ကတန်ဖိုးရှိတဲ့ယဉ်ကျေးမှုနဲ့ပတ်ဝန်းကျင်တွေကိုမထိခိုက်ပဲရည်ရှိခံတဲ့လုပ်ငန်းမျိုးဖြစ်အောင်လုပ်ဖို့လိုမယ်လို့လည်းသူကသတိပေးပါတယ်။တကယ်တော့ခီးသွွားတွေစိတ်ဝင်စားမှုပိုလာတာနဲ့အမျှစိန်ခေါ်မှုတွေကလည်းကြီးမားလာနေတယ်လို့ ခီးသွွားလုပ်ငန်းရှင်တွေပြောနေကြတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းကြီးထွားလာတာနဲ့အမျှလက်တလောရှိနေတဲ့ဟိုတယ်လုပ်ငန်းအပါအဝင်ဝန်ဆောင်မှုကဏ္ဍမှာအရေးအတွက်အားဖြင့်ရောအရေးအသွေးအားဖြင့်မှာတိုးမြင့်မှုလိုမယ်လို့မြန်မာနိုင်ငံဟိုတယ်ဆိုင်ရာလုပ်ငန်းရှင်များအသင်းအထွေထွေတွင်းရင်မှုဥခင်အောင်ထွန်းကပြောပါတယ်။
ကျွန်တော်တို့တနင်္ဂနွေမှာ TikTok က2000ကျော်ပဲရှိတယ်။ရန်ကုန်မှာလည်း very limited ပုံဆိုတဲ့ခါကျတော့ hotel တွေလည်းအနည်းငယ်များဟိုလိုလာလိမ့်မှာပေါ့နော်။ hotel တွေမဟုတ်တခြား restaurant တွေပါတခြား service တွေပါ transportation တွေမှာလောက်ရမှာတော့အများကြီးဟိုဆက်ဆက်ပြီးလိုလာနိုင်တယ်လို့ကျွန်တော်ညွှန်လင့်နေပေါ့နော်
။မြန်မာနိုင်ငံမှာခီးသွွားလုပ်ငန်းဖွံ့ဖြိုးလာစေဖို့ဆိုပြီးပြီးခဲ့တဲ့နှစ်ထဲအစိုးရတာဝန်ရှိသူတွေကြိုးပမ်းခဲ့တာတချို့ကိုလည်းတွေ့မြင်ရပါတယ်။နိုင်ငံခြားခီးသွွားတွေအတွက်အင်တာနက်ကတဆင့်ပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်မှုကအစတည်ယူပို့ဆောင်ရင်းနဲ့ဟိုတယ်လုပ်ငန်းတွေအပါအဝင်ဝန်ဆောင်မှုကဏ္ဍမှာတိုးမြင့်နိုင်ရေးပြင်ဆင်နေတာတွေလည်းရှိကြတာပါ။ဒါပေမဲ့လည်းနိုင်ငံခြားသားခီးသွွားတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားရမှာအကန့်အသတ်တွေရှိနေစေဖြစ်တယ်လို့ပြပကနေခီးသွွားတွေတိုက်ရိုက်လာရောက်နိုင်မဲ့လေကြောင်းပို့ဆောင်ရေးလိုကဏ္ဍတွေမှာတော့လိုအပ်ချက်တွေရှိနေတာဖြစ်ပါတယ်။ဒီလိုပဲအင်တာနက်ဆက်သွယ်မှုကအစအလိုလျောက်ငွေထုတ်ဆက် ATM တွေအစုံအခြေခံအဆောက်အုံပိုင်းတွေကအားနည်းချက်အများပြားခီးသွွားလုပ်ငန်းအတွက်ကြီးကြီးမားမားစိန်ခေါ်မှုတွေဖြစ်ရှိနေတုံးပဲလို့လည်းလုပ်ငန်းရှင်တွေကတညီတညွတ်ထဲမြင်နေရတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။